မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရက်လီလိုက်စီစဉ်ကနေပြီးကြိုးစားပါရယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့နိုင်ငံတကာဖိအားနဲ့ဒီရခိုင်ရေးကိစ္စပါဒါနဲ့ဆက်ဆက်ပါပဲအထူးဖြစ်တော့မြန်မာနိုင်ငံကဒီဒီမိုကရေစီပြည်ပြောင်းလဲမှုတွေလုပ်ပြီးတဲ့နောက်ပိုင်း2010-2012မှာနိုင်ငံတကာရဲ့ချဉ်းကပ်မှုကမြန်မာနိုင်ငံပေါ်ပြောင်းသွားပါတယ်ဖိအားရေးတော်လီကျော်သွားပါတယ်ဒါပေမဲ့အခုဒီနှစ်ပိုင်းထဲမှာရခိုင်ရေးကိစ္စတွေဖြစ်လာပြီးတဲ့နောက်မှာတော့ရခိုင်ဒီနိုင်ငံတကာရဲ့ဖိအားတွေတော်လီမြင့်တက်လာပါတယ်အခုဆိုရင်အခုနောက်ဆုံးအချိန်ဒီမှာဆိုရင်နိုင်ငံတကာဖိအားတွေမကဘဲနဲ့နိုင်ငံတကာရဲ့အရေးယူမှုကလာတော့မဲ့အနေအထားမျိုးတွေကြုံလာရပါတယ်အဲ့တော့လက်ရှိမြန်မာနိုင်ငံတွားနေတဲ့ဒီမိုကရေစီပြည်ပြောင်းလဲရေးအပေါ်မှာဘယ်လောက်ထိဒီလိုမျိုးနိုင်ငံတကာရဲ့ဖိအားတွေကတည်ရောက်မှုရှိလာနိုင်တယ်လဲဆိုတာကျွန်တော်အဓိကသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပေးမဲ့သူက2ဦးရှိပါတယ်တဦးကတော့လူ့ဘောင်တက်ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မူဆိုဖြစ်ပါတယ်နောက်တစ်ဦးကတော့ဒီမြန်မာတည်င်းသိပ္ပံမြန်မာ Journalism Institute MGI ကဦးစိန်ဝင်းဖြစ်ပါတယ်သူ2ဦးစလုံးဒီ live ပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးဥအောင်မိုးစောကိုဖိတ်ခေါ်ချင်ပါတယ်ဥအောင်မိုးစောကြားပါလားခင
်ဗျာကြားပါတယ်ဗျာကြားတ
ယ်ဟုတ်ကဲ့ကူဥအောင်မိုးစောကြီးခုနကကျွန်တော်ပြောသွားလို့ဘောနိုင်ငံတကာရဲ့ဖိအားတွေကရခိုင်ရင်းနဲ့ပတ်သက်လို့ပို့ပြီးပြင်းထန်ထန်ဖြစ်လာတယ်တော့နိုင်ငံတကာရဲ့အခုလိုအထူးဖြစ်ကုလသမဂ္ဂမှာလည်းဖြစ်တယ်လို့ပဲဒီ American England ဒီနိုင်ငံတွေရဲ့ပြည်မြေဆန္ဒဝေဖန်မှုပြည်လည်းတော့ဖြစ်လာတယ်ရည်ယူမဲ့လက္ခဏာမျိုးဆိုရှင်အင်္ဂလန်ဆိုစပြီးတော့ဒီစစ်ဖက်ဆက်ဆံရေးနဲ့ပတ်သက်လို့ပြန်တုံးတက်နေတာရှိတယ်အမေရိကန်ဘက်မှာလည်းလွှတ်တော်မှာဒါနဲ့ပတ်သက်လို့မြန်မာပေါ်သူထားရဲ့မူဝါဒတွေနဲ့ပတ်သက်ပြီးပြန်တုံးတက်ဖို့အတွက်တိုက်တွန်းမှုတွေရှိလာပါတယ်အဲ့တော့နိုင်ငံတကာရဲ့ချီးကပ်မှုအထူးဖြင့် UN နဲ့အနောက်နိုင်ငံတွေချီးကပ်မှုပေါ့ဒီရခိုင်ရေးနဲ့ပတ်သက်လို့အဲ့ဒါနဲ့ပတ်သက်လို့ကောင်းမှုဆိုဘယ်လိုမြင်ပါလဲခင်ဗျာအရင်ဆုံ
းဟုတ်ပေါ့ကျွန်တော်အထင်ကတော့ပေါ့နော်ကျွန်တော်တို့တိုင်းပြည်နဲ့ပတ်သက်လို့ဒီအယူဆမှုတွေတော့လောက်ကောင်းလောက်လာနိုင်တယ်ဒီအချက်ကတော့သိကြတယ်သို့တော်လည်းဘယ်လိုပုံစံနဲ့အယူဆမှုတွေလောက်လာမလဲဆိုတာကတော့ဟိုနည်းနည်းလေးစဉ်းစားရရှိတယ်အဲ့မှာဟိုနှစ်ချက်တော့ရှိရပေါ့တစ်ခုကဟိုကျွန်တော်တို့တိုင်းပြည်နဲ့ပတ်သက်လို့အခုပြောဆိုနေတာကလူခွင့်ချုပ်ဖောက်မှုတွေတော်တော်ကိုစစ်စစ်ပြန့်ပြန့်ဖြစ်နေတယ်လူခွင့်ချုပ်ဖောက်မှုတွေတော်တော်ကြီးပြန့်ပြန့်ဖြစ်နေတယ်နောက်တစ်ခုကဒီဟိုကဘာကူလာသမဂါဆိုလို့ရှိရင်အက်သနစ်ကလင်းလင်းဆိုတဲ့တကယ်ကိုပဲပြေးဆန်တဲ့ဒီအတုံးနှုံးနဲ့သုံးပြီးတော့တောင်ပါကျွန်တော်တိုင်းပြည်နဲ့ပတ်သက်တဲ့ဆိုရှယ်မှုတွေရှိတာပဲပေါ့အဲ့အဲ့အတွက်ကတော့စိတ်တွေကျွန်တော်လက်ရှိဒီကျွန်တော်တိုင်းပြည်ရဲ့ဒီကိစ္စတွေဒီကမ္ဘောနဲ့ပတ်သက်ပြီးပူးပေါင်းဆောင်မှုကိစ္စတွေအဲ့ဒီကိစ္စမျိုးတွေကတော့ကျွန်တော်တို့သူတို့ဖြတ်တောက်ကောင်းဖြတ်တောက်မဲ့အခြေအနေရှိရဲ့တိုးတော်လည်းအခြားပေါ့နော်ဒီမိုကရေစီနဲ့ပတ်သက်တဲ့သူရဲ့အထောက်အကူတွေကနေ့ကျွန်တော်တိုင်းပြည်ရောသူတစ်ဖြစ်တော့ဒီ state building ကိစ္စတွေနဲ့ပတ်သက်လို့အထောက်အကူတွေနဲ့ပတ်သက်လို့ဟိုရုပ်ရုပ်ဆိုတာကျွန်တော်နေကြတော့မတိကြသေးဘူးလို့ကျွန်တော်အဲ့ဒီတော့ထင်ပါတယ်ဒါပေမဲ့ကျွန်တော်အဓိကစိုးရိမ်တာကကျွန်တော်တိုင်းပြည်နဲ့ပတ်သက်လို့ဒီနိုင်ငံတကာရဲ့ perception ပေါ့ဒီနိုင်ငံပြည်သူတွေရဲ့အမြင်အဲ့ဒါကကျတော့ကြာသွားတယ်လို့ကျွန်တော်တင်တယ်။ဆိုအဲ့ဒါနဲ့ပတ်သက်လို့ကတော့ဟိုစုံတော်ပြန်ပြီးတော့ကြိုးစားကြည့်ရအောင်။ဆိုတော့ကကျွန်တော်အနည်း30 40လောက်ဒီမိုဒီလောက်ရှားမှုမှာကျွန်တော်တိုင်းကြီးကဟိုတက်တော်ကိုပဲဟိုဖက်ဖက်ဝင်ဆောင်ရွက်ခဲ့တယ်တကယ်ကိုအနစ်နာခံတော့ကျွန်တော်ပြည်သူတွေဆောင်ရွက်ခဲ့တယ်။အဲ့ဒီအတွက်နိုင်ငံကကျွန်တော်ပြည်သူတွေပုံမှန်မြင်နေတဲ့လူခွင့်နဲ့ပတ်သက်လို့ဒီမိုကရေစီနဲ့ပတ်သက်လို့အမြင်အရန်ကောင်းနေတဲ့အချိန်မှာသူတလားနှစ်လအတွင်းမှာရုပ်ရှိပြန်ကျသွားတယ်။ကျတာမှတော်တော်အောက်ဆုံးထိပြန်ကျသွားတယ်လို့ကျွန်တော်အနေနဲ့အဲ့လိုယူဆတယ်။အဲ့ဒီ perception ကိုအဲ့ဒီအမြင်ကိုပြန်အလှည့်ကြောင်းလုပ်ဖို့ကတော့ဟိုတတော်လေးကိုကျွန်တော်အချိန်ရလိမ့်မယ်လို့ကျွန်တော်အဲ့လိုထင်နေကြ
။ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမေးချင်တာလက်ရှိမြန်မာစိုးရရဲ့မူဝါဒပေါ့ပြောမှဆိုရင်အခုအစိုးရအုပ်ချုပ်နေတဲ့ energy အစိုးရကပြောမှဆိုတချင်းလုံးကလူခွင့်ရဲ့ဒီမိုကရေစီနဲ့ပတ်သက်ပြီးတော့တော်လေးရှိတာနေပြီးတော့ပြောဆိုခဲ့တယ်။ဒေါက်ဆန်းစုကျွန်းရဲ့လူခွင့်ရဲ့ icon ဆိုပြီးတော့နိုင်ငံတကာသတ်မှတ်တာခံခဲ့ရတယ်ပေါ့။ဒီအစိုးရကရဲ့လူခွင့်နဲ့ပတ်သက်တဲ့စံနှုန်းစံထားတွေကပေါ့ခုနကနိုင်ငံတကာပြောနေလို့တကယ်ပဲဖြစ်တည်ပြီလား။ကိုအောင်မှုဆိုရယ်တုံ့တက်ချက်သိကြပါမယ
်။ကျွန်တော်အချင်းကားတော့ပေါ့ကျွန်တော်အချင်းကားတော့ဒီအစိုးရဟိုလက်ရှိဒီအစိုးရအနေနဲ့အပီလူလူစုကိုတည်တတ်တာဘယ်လိုအခြေအနေမှာသူတို့ရပ်တည်နေရပါလိမ့်ဖြစ်နေရဆိုတာပုံမှန်ကျွန်တော်ပြောတဲ့အလေးစားကျွန်တော်မရှိဘူးမရှိတဲ့အခါကျကျွန်တော်ဖတ်မှန်းဖြစ်တယ်ဖတ်မှန်းဖြစ်တယ်ဟိုတလောကနိုင်ငံတော်အတိုင်းအမြန်ပုံစံကဒီ diplomatic briefing ကိုလုပ်တယ် အလုတ်ရဲ့အခါမှာလည်းပဲကျွန်တော်နားလည်မှုကတော့လက်ရှိတိုင်းမှာဖြစ်ပြနေတဲ့ကိစ္စတွေနန္ဒာကဆိုတဲ့ပြောဆိုမှုတွေနဲ့ပတ်သက်လို့ဟိုတွေ့ချင်တာတိတိကျကျဟိုရှင်းရှင်းလင်းပြောသွားတာကျွန်တော်မတွေ့ရဘူး။ဆိုတဲ့အခါကျတော့ဒီသူ့ခွင့်ရင်းနဲ့ပတ်သက်လို့ဒီဒီမိုကရေစီနဲ့ပတ်သက်လို့ဟိုအထူးသဖြင့်လူခွင့်နဲ့ပတ်သက်လို့ပေါ့နော်။ဒီနဲ့ပတ်သက်လို့ရှိရင်ဘလူအခြေဘလူအခြေခံဘလူရည်တည်ပုံနဲ့ဘလူရည်တည်စာရွက်တွေဆိုတော့အဲ့ဖက်တယ်လို့ကျွန်တော်အနေနဲ့ဆန္ဒဝေဝါဖြစ်တယ်လို့ကျွန်တော်အဲ့ဒီကိုပြောချင်တ
ာ။ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ဥအောင်မှုတော့ဒီလိုင်းပေါ်မှာခဏနေပြီးပါအောင်ဥစေဝင်းကိုကျွန်တော်ဖိတ်ခေါ်ချင်ပါတယ်ဥစေဝင်းကြားပါလားခင်ဗျာ
။ဟုတ်ကဲ့ကြား
။ဟုတ်ကဲ့ဥစေဝင်းကျွန်တော်ခုနဆွေးနွေးလို့ပါလက်ရှိနိုင်ငံတကာ PR တွေရတော်လေးပြင်းထန်လာတာဥစေဝင်းတို့လည်းသိပါပါအဲ့တော့ဒီ PR တွေကလက်ရှိမြန်မာနိုင်ငံတွားနေတဲ့ဒီမိုကရေစီပြုရင်ပြောင်းလဲတဲ့ပုံမှာဘလူများတက်ရောက်မှုတွေရှိလာတယ်လို့မြင်ပါလားခင်ဗျာ။
ဟုတ်ကဲ့ကျွန်တော်တို့ democracy အပြင်ခုပြောင်းနေတာကိုသိလို့ရှိရင်ဒီအကျန်ဒီနှပန်းရှိတာပေါ့တပိုင်းကနိုင်ငံတကာတိုင်းဝမ်းရဲ့ကုလသမဂ္ဂမျိုးနော်။ဒီအားလည်းနိုင်ငံတကာတိုင်းဝမ်းဆိုတာ democratic နိုင်ငံတွေပြောတာပေါ့ democracy ဒီနိုင်ငံတွေပြောတာကတော့အနောက်တိုင်းနိုင်ငံတွေနောက်တပိုင်းကတော့ unity လာတယ်ဒီလိုမျိုးနဲ့နိုင်ငံကြီးကဆက်ဆက်မှုရှိတယ်အဲ့တော့ဒီနေ့မှာကျွန်တော်တို့နိုင်ငံဒီနည်းလုပ်တဲ့ဟို25ရက်ကတော့ကြာသွားလိမ့်မယ်လို့ကျွန်တော်တို့ဟိုမှန်းကြတယ်ဒီနော်ဒီတန်တမန်လက်ချာတွေမှာမှန်းသားကြတာရှိတယ်။အဲ့တော့ဟိုကျွန်တော်တို့ကပုံမှန်အဖြစ်2012မတိုင်ခင်မှာဒီနည်းလုပ်တဲ့ပုံတိုင်းကလာတာတရုတ်ကပဲရှိတယ်။အဲ့တော့ကျွန်တော်နိုင်ငံကဒီကျွန်တော်တို့အရင်းနိုင်ငံတွေပေါ့စင်ကာပူ၊ထိုင်း၊ဂျပန်၊ဆက်အိန္ဒိယပေါ့နော်။ဒါပေမဲ့နောက်တိုင်းကနေဝင်လာတဲ့အခါမှာအခုကတော့ဒါဖြစ်လဲဆိုတော့ဇမီကဒီကအစိုးရတွေကတော့တွန်းပါတယ်အစိုးရတွေကတော့တောင်းပစ်ချက်ပြုတ်နေပြီးတော့ပြောကြတယ်ဒါပေမဲ့ကုမ္ပဏီကမသွားရဘူးဒါပြီးတော့သူတို့ရဲ့လုပ်ငန်းကို public sector အနေနဲ့ဖြစ်လာမှာသူတို့ကကြောက်တယ်အဲ့ဒီကကြောက်တယ်နောက်ပြီးနိုင်ငံအတိုင်းအတာကိုကြီးပတ်ဖို့မှုဆိုတဲ့ဟာပေါ့ဥပမာအပြင်ကျွန်တော်တို့ပုံမှန်အဖြစ်အောက်တိုဘာလောက်ဆိုရင်ဘတ်ဂျက်တွေပြန်ပြီးတော့ပြီးလောက်ကြတာဦးနော်ဘလောက်ပတ်စံနေပိုးလဲနောက်ပြီးတော့ပေးပေးရလိမ့်လာမယ်အဲ့ဒီနာပြီးလို့အနေထားမျိုးမှာဒါလေးတွေဖြစ်လာတဲ့ဆိုတဲ့ဟာကအမိတ်လက္ခဏာဆောင်တဲ့အခုမှပြန်ရောင်းရှိုးရတာပြည့်တဲ့ဇူလိုင်လတည်းကဒီဥရောပကိုသွားတဲ့အခါကျတော့ဥရောပမှာမေးတာလို့တတိယကိုရမ်းမေးတယ်မဖြစ်နိုင်ဘူးအခုပြဿနာဖြစ်လာတယ်ပို့ပြီးတော့ဆိုးလာတယ်အဲ့တော့ဒီနစ်ကပြောရလို့ရှိရင်စီးပွားရေးရလို့ကြားတယ်ကျွန်တော်ပြောရတယ်ကစက်နေတာဘူးကဟိုကဆိုးကြလိမ့်မယ်နောက်ဆိုးရစနေစီးကြလိမ့်မယ်အဲ့ဒီလိုဖြစ်လာတဲ့ဟာကကျွန်တော်တို့နိုင်ငံရေးကသွားပြီးတော့ဒီကမှုဖြစ်နေတယ်လောလောဆယ်မှာတော့ကျွန်တော်မြင်တာ fashion တော့မဖြစ်တော့သေးဘူးသို့တော်လည်းပဲအနှုတ်လက္ခဏာတွေကြားရတာဖြစ်လာနေတဲ့အနာဂတ်ရှိပါတယ
်ဟုတ်ကဲ့ကျွန်တော်နောက်တစ်ချက်မေးချင်တာကကိုစင်ဝင်းကိုစစ်တပ်နဲ့စစ်တပ်ချင်းဆက်ဆံရပါဘူးဆိုရင်အင်္ဂလန်ကနေပြီးတော့ Britain ကနေပြီးတော့မြန်မာနိုင်ငံကတိုက်ရာရှိတွေကိုတင်နာပြရတွေကိုရပ်ဆိုင်လိုက်တယ်ပေါ့ဒါမျိုးဆက်ပြီးတော့ရေးယူတာတွေတွေ့တော့စစ်တပ်နဲ့ဆက်ဆံရေးကိုပါဒီဘက်အမေရိကန်ဘက်မှာလည်းအလားတူပဲပြောတာဆိုတာတွေအစ်တော်အမတ်တီဂျားရဲမှာစဉ်းစားတာတွေရှိလာပါပြီခင်ဗျအဲ့တော့စစ်တပ်နဲ့ဒီအရင်တော့နောက်နိုင်ငံဆက်ဆံကြီးက2012မှာတော်လေးကောင်းလာတယ်တင်တန်းကြီးခေါ်ရဲနောက်ပြီးလေးလာကြီးထွက်ကြတယ်ဒါပေမဲ့အဲ့ဒီနောက်ပိုင်းမှာဆက်ဆံရေးအခုအနေထားမျိုးဖြစ်လာတဲ့အခါမှာထိကြိုက်လာနိုင်လို့ရှိရင်မြန်မာဒီမိုကရေစီရေးပေါ်မှာတော့သွားမတက်ရောက်နိုင်ဘူးလား
စစ်တပ်နဲ့ဆက်ဆံရေးကိုဟိုကကိုကနာကဒီတင်လိုမျိုးပေါ့စစ်တပ်ကိုသင်တန်းပေးတာတွေရုပ်တော်မလားဒါမျိုးတွေပေါ့နော်စစ်တပ်ကိုဒီဖုန်းအတွက်ပြောရမှာဒါပေမဲ့အဲ့ဒီဟာနဲ့ပတ်သက်ရင်တော့တန်တမန်ဓာတ်တွေကကျွန်တော်နားလည်တလောက်ကတော့ဟိုလွန်ဆွဲနေတယ်မရှိတဲ့တချို့ကတော့မဟုတ်ဘူးဒီလိုမျိုးအချင်းတွေကမှဒါပို့ပြီးတော့မှဒီဖုန်းဘက်ကိုသွားပြီးတော့စစ်တပ်ကိုပြည်ပြည်ကြောင်လည်းနားလည်အောင်လုပ်ဖို့စသဖြင့်ပေါ့နော်အဲဟိုသွားကြည့်နေတာမျိုးတွေလည်းရှိနေသေးတယ်တို့တော့လည်းတခုလို့ရှိတယ်ဟိုကနအဲကိုကောင်မျိုးပြောသွားတယ်လေဒီကျွန်တော်တို့ public ရဲ့ perception ပေါ့နောက်တိုင်းလူ့စိတ်ကြီးမှာကဘယ်လိုဖြစ်သွားလဲသူကစံတိမန်ကြီးပါတော့ဟို human rights ရဲ့ဟာကအခြေခံတည်းကြီးအဲ့ဒီမှာရှိတယ်အမှန်ဉာဏ်ရင်းနဲ့ပတ်သက်ပြီးတော့ဒီ state ပေါ့အဲ့ဒီဟာမပြီးဘယ်ဟာမျိုးဆိုတာဒီသူတို့ဇာတ်မှာရှားတာတမျိုးကြီးဖြစ်နေတယ်နောက်ပြီးတော့သူတို့ကဖြူနေပဲနားလေကျွန်တော်တို့ရဲ့ရှုပ်ထွေးတဲ့နိုင်ငံမျိုးကားမလဲဘူးလေစာမန်လူဇာတ်မှာအဲ့တော့အဖြစ်အပျက်ကကျွန်တော်တို့ကဒီလိုကြီးဖြစ်နေပြီးတော့ဒီတစ်ခါမှာရေးလိုက်ဒီနယ်ကြီးတွေကဒီခံရတဲ့ဆိုတဲ့ဟာမျိုးဖြစ်နေတော့ public pressure ကိုသက်ဆိုင်ရာနိုင်ငံကြီးကအာဏာပိုင်ကပုံပြတဲ့အခါမှာကျွန်တော်တို့ဆက်ပြီးဖြစ်တတ်လာတာပေါ့နော်အဲ့ဒီလိုမျိုးတော့ဒုံဆဲမှုတွေတော့ရှိနေကြတယ်
ဟုတ်ကဲ့ခင်ဗျာကုအောင်မှုသောဥစဉ်ဝင်လူတိုင်းပေါ်မှာခဏနေပြီးတော့တော်ချင်နေဆက်ပြီးကြပါလေရင်းဆုံးတော်ချင်သူဖြစ်တဲ့အကုနေမျိုးအောင်လူတိုင်းပေါ်ရောက်နေပါပြီကုနေမျိုးအောင်တူတူတိတ်အတူတူတူဆွေးနွေးလို့ရပါတယ်ခင်ဗျာမင်းများနဲ့မင်းများလို့ရပါတယ
်ဟုတ်ကဲ့ပါကျွန်တော်ပြည်နာတော့ဒီဖစ်တဲ့ဆက်ဆံရေးဆိုတဲ့အကြောင်းလေးပါကျွန်တော်ဖစ်တဲ့ဆက်ဆံရေးကကြားချင်းလာလို့လည်းပြောလို့မရဘူးခင်ဗျာဒါကြည့်လို့လည်းဒီကျွန်တော်အရင်တလောကပဲဒီအင်းလီယာလိုဓာတ်လို့နည်းနည်းဒီအဲ့လိုမျိုးအဆက်တွေကြီးပေါင်းမနာရဲ့တွေ့ရတယ်အားလေးကျွန်တော်ပြောရ
ဟုတ်ကဲ့ပါခင်ဗျအကူနေမျိုးအောင်သူရဲ့မှတ်ချက်လေးဝင်ပြောတာပေါ့နော်နောက်တစ်ယောက်ကတော့မင်းပြဦးမောင်ကျော်စံပါဦးမောင်ကျော်စံဆွေးနွေးလို့ရပါတယ်အဲဦးမောင်ကျော်စံဦးမောင်ကျော်စံဦးမောင်ကျော်စံကြားပါလားခင်ဗျဦးမောင်ကျော်စံလိုင်းကြပါပါလေဟုတ်ကဲ့ကျွန်တော်အဲ့တော့ကိုစင်ကြီးကိုပဲကျွန်တော်မေးချင်ပါတယ်ကိုစင်ကြီးခုနကပြောထားတဲ့အခြေအနေလေးပေါ့ဒီ public pressure ခုနပြောလို့ပေါ့ဒီအနောက်နိုင်ငံမှာရှိတဲ့လူဖွဲ့စည်းတွေကနေပြီးတော့ဒီမှာလည်းပတ်သက်လို့အမြင်ပြောင်းသွားတယ်ဒီ public pressure တွေနောက်တစ်ခုကတစ်ဖက်မှာတန်တမာကြီးရဖြစ်သွားတယ်ဒီအနေထားပေါ်မှာမြန်မာဆိုးရွားဘက်ကတုံ့ပြန်ကင်တွယ်ပုံပေါ့အဲ့ဒါနဲ့ပတ်သက်လို့ကျင်းတဲ့အရာပွဲရှိတာကိုယ်စင်ကြီးနေသိကြပါတယ
်လက်တော့အမြင်နဲ့ကြည့်ရရင်တော့မြန်မာဆိုးရွားဘက်ကတုံ့ပြန်ကဟို proactive ဖြစ်ပြီးနော်ဟိုတော့ဟိုဘယ်လိုဟိုတုံ့တော့တုံ့ပြန်တာပဲဒါပေမဲ့သိနေတယ်သိပြီးတော့ဟိုကလေဟိုကိုယ့်ရဲ့ပုံမူပေါ်မှာပဲအကျန်းဆိုင်ထားတယ်ဒီဟာကိုဟိုဒီစိတ်တွေကဒီလိုပဲကျွန်တော်ဒီစိတ်ပြီးတော့နည်းနည်းဆိုဘာလို့อ่ะဖြစ်ဖြစ်နည်းနည်းဆိုတာတုံ့ပြန်တာ哦အဲ့လိုမျိုးလောက်ခံမရှိသေးဘူးတစ်ခါမှလည်းအဲအဲ့တော့ဘာဖြစ်လဲဆိုတော့ဟိုနိုင်ငံအပြည့်ဒီမိုကရေစီနိုင်ငံတွေကစဉ်းစားတာကအာဒီမှာဆိုရအခုဒီတော့ sensitive policy ရပါလို့ဒီတရုတ်ဘက်ကိုချင်းပို့ပြီးတရုတ်ဘက်ကိုပြန်ပြီးတော့ရောက်နေတာမှန်ဒီမှာဒီအနေနဲ့2012မတိုင်မြတ်အချိန်ကြီးကပြန်ပြီးတော့ကတ်နေလားဆိုတော့ဆိုရမရှိရဲ့ဒီမှာဆိုရကအဲ့ဒီဟာကိုကန့်ကွယ်ဖို့တို့တယ်အခုကအိန္ဒိယနိုင်ငံနဲ့ပတ်သက်တော့ဥပမာအာဆီယံလိုဟာမျိုးကတော့ဝင်ဘဝရှိနေတယ်နော်ဒီဒါပေမဲ့အင်ဒိုနီးရှားတို့မလေးရှားတို့ကသူတို့လည်းအဲ PR တွေရင်ဆိုင်ရတယ်မြန်မာနဲ့ပတ်သက်ပြီးတခုကြီးလုပ်ဖို့နောက်အလုပ်မျိုးကအိန္ဒိယကတော့သက္ကနာဖြစ်သွားခုနပြောတဲ့နံပါတ်အိန္ဒိယကကျွန်တော်တို့နဲ့လာပြီးတော့ဓာတ်လာပြီးပါပေါ့နော်အဲဒါပေမဲ့အဲ့ဒါနဲ့မလုံတော့ဘူးကျွန်တော်တို့ democratic transition ကိုမထိခိုက်အောင်ဆိုရင်ကျွန်တော်တို့ဒီချက်ပို့ပြီးတော့ active ဖြစ်တော့ဒီမှာနဲ့ဆက်နေ
ဟုတ်ကဲ့ခင်ဗျာကျွန်တော်တော့ရှိသူပြန်ပြီးတော့အလှည့်ပေးကြပါလေဥမောင်ကျော်စံဒီလိုင်းပေါ်ပြန်အောင်နေပါပြီဥမောင်ကျော်စံကြားပါလားခင်ဗျာ
ဟုတ်ကဲ့
ဆွေးနွေးလို့ရပါလေခင်ဗျာတူပေါ့
ဟုတ်
ကဲ့ဆွေးနွေးလို့ရပါဥမောင်ကျော်စံ
ဟုတ်ကဲ့အခုဒီအစိုးရဟိုနိုင်ငံတကာကဖိအားပေးနေတယ်ဆိုတာကအစိုးရကအရင်ဆုံးကသူကဟိုခေါင်းဆောင်ဖြစ်တဲ့ဟို NLD ခေါင်းဆောင်ကိုတိုင်ကဆုရမြတ်ကြီးယူခဲ့တာပေါ့နိုင်ငံတကာကဖိထားတဲ့ဆုရဒီဆုရရဲ့ပုံကျူတွေအခုခံရတာလို့ကျွန်တော်တို့ကအမြင်နဲ့နောက်တစ်ခါကလာပင်ဟာလီဒီမလီလိုက်ကနေပြီးတော့ဟိုဒီတော့ဆက်စစ်ကြီးကိုပြေးခဲ့ပါတယ်အခုကြီးနေပြေးခဲ့ပါတယ်ဆိုတာပြောနေတယ်အဲကျွန်တော်တို့ရခိုင်ကျော်သားကတော့သူတို့အပေါ်မှာတံပြရရှိတယ်ပြီးတော့အခုတော့ရှင်းနေတဲ့ပုံကဒီအစိုးရလုပ်ကုန်ခိုင်ကုန်တွေကတော့ဒီကလာတွေထွက်တော့ပါတယ်ပြီးသူပြေးပါတယ်ဆိုတဲ့ကလာတွေအခုပြန်ခေါ်လာတာကြီးတော့ကျွန်တော်တို့ရခိုင်နေဟာဒီအစိုးရလက်ထက်မှာပဲကျွန်တော်တို့ဆုံးရှုံးတော့ပဲအဲ့လိုမြင်နေရတယ်
ဟုတ်ကဲ့ခင်ဗျာ
တို့ကတော့ဒီမိုကရေစီတို့ဘာလို့ဆက်ရှင်တို့ဘာလို့ကျွန်တော်တို့ကတော့တိတ်အရင်မလုပ်ဘူးတာဘာလို့ဆိုလို့ရှိရင်ကျွန်တော်တို့ကကိုတိုက်ကိုဒီကုနေကိုပဲလိုချင်တယ်ဒီဗမာအစိုးရလက်ထက်မှာတင်ဆက်ကျွန်တော်တို့နှစ်ပတ်ခုနှစ်နှစ်မှရှိပြီရခိုင်ပြည်ကအများကြီးဆုံးရှုံးသွားပြီကျွန်တော်တို့ရှင်မကြီးကျွန်းလို့ရခိုင်ပတ်ပင်လေးတဲ့ပင်လေးပင်ပိုင်လို့အခုမော်တော်နဲ့ပူတည်တော့ရေးလို့မဆိုတာဒီအတိုင်းသွားနေလို့ကတော့မကြခင်ဆုံးရှုံးမယ်ဆိုတာကျွန်တော်တို့စိုးရင်နေတာ
ဟုတ်ကဲ့
ကြောင်းကျွန်တော်တို့ဒီအစိုးရလုံပုံခိုင်ပုံကပြင်ကျွန်တော်တို့အများကြီးလုံနေသေးတယ်တိုင်းရင်းသားတွေနဲ့ပူးပေါင်းပြီးတော့ပေတော့မှလည်းသူကဆွေးနွေးခဲ့တာမရှိဘူးတိုင်းရင်းသားတွေနဲ့ပူးပေါင်းပြီးတော့ဆွေးနွေးဖို့လိုတယ်ဘာလို့လဲလို့တိုင်းရင်းသားတွေကတိုင်းရင်းသားကိုပူးပေါင်းဖို့လိုတယ်တိုင်းရင်းသားနဲ့အဲ့ဒါပဲကျွန်တော်တို့မြင်တယ
်ဟုတ်ကဲ့ခင်ဗျာဦး
တော့ဘာလို့ဖျားပေးပါစေအဲ့ဒီဖျားဟာအရေးကြီးဘူးလို့မြင်နေကျွန်တော်တို့
ဟုတ်ကဲ့အူမောင်ကျော်စံသူရဲ့မြင်မှာကျွန်တော်ဦးအောင်မှုဆောင်ဦးအောင်မှုဆောင်ဆက်ပြီးကြည့်ပါလေဦးမောင်ကျော်စံရခိုင်ဒေသခံရခိုင်လူမျိုးတယောက်ရဲ့ခံစားချက်သူပြောသွားတာရှိပါတယ်သူရဲ့စိုးရင်ချက်ပေါ့အဓိကနေမြေဆုံးရှုံးမယ်ဆိုရဲဒီစိုးရင်ချက်ဒီနဲ့ပတ်သက်လို့ဒီအချင်းညီနဲ့ပတ်သက်လို့ရောကိုအောင်မှုဆောင်ဘာများတုံ့ပြန်ဆွေးနွေးလို့ပါလဲ
ဟိုကျွန်တော်အဓိကကျွန်တော်ပြောချင်တာကတော့နောက်ကြည့်ကျွန်တော်အဓိကပြောချင်တာတော့ကျွန်တော်အချင်းချင်းနေပူးပေါင်းဆောင်ရွက်ဖို့လိုတယ်နောက်ကကျွန်တော်တိုင်းပြည်ထဲမှာနေတဲ့ community တွေ အဲ့ဒီလိုပဲကျွန်တော်တိုင်းပြည်ကနိုင်ငံတကာနဲ့တည်တည်ကြပ်ကြပ်ပူးပေါင်းဆောင်ရွက်ဖို့လိုတယ်။စီစီကြကြစကားပြောဖို့လိုတယ်။အပြတ်ပြန်အလှန်လှန်တည်တည်ကြပ်နားဆောင်ဖို့လိုတယ်။ဒါတော့အဲ့ဒီလိုအခြေအနေမရှိဘူးဆိုလို့ရှိရင်ခုနဟိုပါပေါ့ခုနဟိုကုနာတော်တော်ရှင်ကုနာဟိုကျွန်တော်ဟိုဟာကိုကြီးတူပြောသွားသလိုပဲအဲ့လိုအခြေအနေမျိုးနဲ့ရင်ဆိုင်လာရနိုင်တယ်ဒါကဟိုကျွန်တော်ဥပမာဟို US briefing ဟိုတလောကအောက်လွတ်တော် briefing လောက်တဲ့အခါမှာတိတိကျကျပြန်ပြီးတော့အနားဆောင်ကြည့်ပါအဲ့ဒီမှာလွတ်တော်အမတ်ယောက်ကဘာပြောလဲဆိုတော့ခုတိုင်းကိုပြူတယ်ဒီထဲမှာရှိတယ်တဲ့ပြည်သူတွေကိုတကယ်လည်းမဆောက်ရှောက်နိုင်ဘူးဆိုရင်အဲ့မဆောက်ရှောက်နိုင်တဲ့ဒေသကိုပေးလိုက်ပေါ့တဲ့သူများကိုအဲ့လိုသဘောမျိုးပြောတော့လို့တဲ့သဘောမျိုးပြောသွားတာတွေ့ရတယ်။ဒီအလားအလာတွေကကျွန်တော်တိုင်းပြည်အတွက်မကောင်းဘူး။ကျွန်တော်တိုင်းပြည်အတွက်မကောင်းသလိုတခိုင်ဒေသအတွက်မကောင်းဘူး။အဲ့တော့ကျွန်တော်တို့ကပြဿနာတစ်ခုဖြစ်လာရဲ့ဆိုလို့ရှိရင်အဲ့ပြဿနာတစ်ခုကိုတည်တည်ချာချာကြည့်ပြီးတော့တည်တည်ချာချာစကားပြောဖို့ဆွေးနွေးဖို့နော်ဟိုအချင်းချင်းအပြန်အလှန်ဟိုဘယ်လိုခေါ်လဲစာနာပြီးတော့ဟိုအလုပ်လုပ်ကြဖို့အရန်အရေးကြီးတယ်လို့ကျွန်တော်တို့အဲ့လိုပဲပြောချင်တယ်အခုကငါတို့ကျွန်တော်တိုင်းပြည်မှာကျွန်တော်ခံစားရတာပေါ့နော်ငါတို့ပဲမှန်တယ်သူတို့ကဖားတယ်ငါတို့ကသာဟိုဒီတိုင်းပြည်ကိုပိုင်တယ်သူတို့ကသူ့နဲ့မဆိုင်ဘူးစသဖြင့်အဲ့လိုရက်တီချက်မျိုးနဲ့ကျွန်တော်ရက်တီပြီးတော့လူတိုင်းကိုကျွန်တော်တုံ့ပြန်နေမယ်ဆိုလို့ရှိရင်ခုနကကိုတယောက်ပြောသွားတဲ့အန်ဒီရဲ့မျိုးကျွန်တော်မှရှိတယ်အဲဒါကြောင့်ကျွန်တော်အဓိကပြောချင်တာကတော့ကျွန်တော်အစိုးရအနေနဲ့ပဲဖြစ်ဖြစ်ကျွန်တော်ရခိုင်ပြည်သူတွေအနေနဲ့ပဲဖြစ်ဖြစ်ကျွန်တော်တို့အနေနဲ့ပဲဖြစ်ဖြစ်เนาะကျွန်တော်တိုင်းပြည်မှာရှိတဲ့လူမျိုးစုံဘာသာစုံပြည်သူတွေနဲ့စိတ်ပြည့်ကြလက်တွဲပြီးတော့အလုံးလုံးနိုင်မှုလိုရယ်စကားပြောနိုင်မှုလိုရယ်ဒါအပြင်ကဘာကဘာတွေပြောနေသလဲနိုင်ငံတကာကဘာတွေပြောနေသလဲသူနဲ့တိတိကျကျလက်တွဲပြီးတော့အလုံးလုံးမှခုနလိုပြဿနာမျိုးတွေကိုကျွန်တော်ကြောင်စားတိုင်းပြိမယ်လို့ကျွန်တော်အဲ့လိုပဲယူဆတယ်ကိုသားရေ
ဟုတ်ကဲ့ပါခင်ဗျကျွန်တော်တော့တော်ချင်တူလှည့်ပေးကြပါလေကိုမင်းမင်းကိုမင်းမင်းဆွေးနွေးလို့ရပါတယ်တူတူတူပေါ့
ဒီဟာဒီဟာကျွန်တော်ရင်းနေတာကတော့နိုင်ငံတကာပြအားပေးတယ်ဆိုတာကတော့ဟိုဒေါ်စန်းစုကြည်အနေနဲ့အမယ်ဟိုဒီရခိုင်ပြည်နယ်မြောက်ပိုင်းကိုကျွန်တော်တို့ကနှစ်ခေါက်တော့လေ့လာရပါတော့လေ့လာတဲ့အခါကျတော့အဲ့ပေါ်မှာနိုင်ငံတကာကကုလသမဂ္ဂယူအန်ကဒီယုံကြည်မျိုးတွေကိုသူကပြောနေတူနေနဲ့ကျွန်တော်တို့ကတော့ဖွင့်ပေးစီခြင်းပေါ့သူကဥပဟံမလုပ်တဲ့အခါကျတော့နိုင်ငံတကာကလည်းပြစ်ပေါ်အရင်တောင်းတာပေါ့နောက်ပြီးတော့ကိုပြည်ကကိုပြည်ကနိုင်ငံချင်းကလေးကကျွန်တော်လည်းလက်ထက်ခဲ့တာသူတို့တို့ပါနော်ဟို
ဆရာတွေတူနေအောင်ဟုတ်ကဲ့ပြောပါ
အဲ့တော့ကျူရီယန်နဲ့မျိုးသူတို့ဖက်ကြီးရရစပြီးသေးတယ်ကျွန်တော်မြင်တာပါနော်ကျူရီယန်နဲ့ဆီရဲကိုပြည်ကနိုင်ငံစခေါ်ရတာသူကပါတီအားလုံးကိုသူကရပတ်လုပ်ပြီးတော့မှမိတ်တဲ့ပြီးတော့ခေါ်ရမှာရအဲ့လိုမခေါ်ဘဲနဲ့သူကဒီရက်ကတော့ကောင်းပါရဲ့ကောင်းတယ်ဒီရက်ဒီရက်ကစပါကိုပြုမယ်ဒါပြုတော့မကတော့ပြုပြီးမျိုးချပြတိုးပြီးမယ်ဒီရက်ကောင်းပြီးမယ်ဟိုပါဘို့စက်ကစက်မတူးတော့ဗျာပြုစီကြမကြောက်ဘူးပိုလစီကြပြုစီကြမကြောက်ဘူးကျွန်တော်တို့အဲ့လိုမြင်တာပေါ့ဗျာနော်ဟုတ်တယ်ဟုတ်တယ်အဲ့ဒါလေးတော့နည်းနည်းကျောင်းနာအများကြီးချားလိုက်လဲပြလိုက်ပါအောင်နော်
ဟုတ်ကဲ့ပါခင်ဗျာကိုမင်းမင်းကျေးဇူးပါကျွန်တော်အခုစိတ်ဝင်ဖို့မေးချင်ပါတယ်အဲ့ကိစ္စနဲ့ပတ်သက်လို့အခုကုလသမဂ္ဂနဲ့ပတ်သက်လို့ရောအခုခုနကကိုမင်းမင်းပြောသွားတဲ့အချက်မှာရခိုင်ပြည်နယ်ထဲမှာကုလသမဂ္ဂဖွဲ့ရလွတ်လပ်ဆုံးရှောင်ဝင်ပြီးပါပါညာသူတို့ပြောသွားရရှိပါတယ်အဲ့တော့လက်ရှိအစိုးရကရခိုင်ပြည်နယ်ပတ်သက်လို့နိုင်ငံတကာရဲ့စိုးရိမ်ချက်တွေကိုကင်ပြဖြေရှင်းနေတာနဲ့ပတ်သက်လို့ရောအားနေချင်းအားသာချက်ကိုစိတ်ဝင်ပါပြည်လဲခင်ဗျာ
ဒီတော့ဆန်းစုကြည်အနေနဲ့သူကတော့ဟိုသူကမဟာပြည်အနေနဲ့ကြည့်ပြီးတော့လုပ်တယ်ပေါ့နော်။ဒါပေမဲ့သူအမြင်နေမှာသူကဒီမြေကြီးမှာပြည်ပဒါအလယ်လမ်းလမ်းစဉ်နဲ့ချင်းတက်နေဆိုတဲ့ဟာပေါ့။အဲ့ဒါကြောင့်ကိုပြာနန်ကိုခေါ်လိုက်တယ်သူကတော့မြင်တယ်။သူကလည်းပဲမှတ်မှတ်တယ်ဒီသူကကွန်ဆန်ဆက်တွေယူတဲ့နေရာမှာအားနေတယ်။အဲ့ဒါပါလဲဆိုတော့တော်တော်စုကြည်ကမန်နေဂျမန့်လုပ်တဲ့နေရာမှာမန်နေဂျ်လုပ်တဲ့နေရာမှာကွာကွာတော့စေတနာလည်းဖြစ်မှာပေါ့လေငါလုပ်မယ်ဟဲ့လားနော်အဲ့ဒါကိုဟိုထောက်ခံပေးဆိုတဲ့ဟာပေါ့ရှင်းဖို့သိအားမတန်နေနဲ့သူကိုယ်တိုင်စီမံနေဟာကိုအားတန်တယ်အဲ့ဒီဟာတွေရဲ့အကျိုးဆက်တွေလည်းခုတွေ့ရပါတယ်ခုနကပြောသလိုရခိုင်သားတွေအနေနဲ့မတင်တဲ့ဓာတ်တွေဖြစ်ဖြစ်ဟဲ့လားတစ်ခါတော့ဟိုပါတီတွေနိုင်ငံပါတီတွေမတင်တဲ့ဓာတ်တွေဖြစ်ဖြစ်ပြတ်တော့လည်းမာဒီအကြောင်းဆွေးနွေးမယ်ဆိုတော့ပြီးမဆွေးနွေးဘူးဆိုတဲ့ဟာမျိုးပေါ့အဲ့ဒီကြက်ကမှာကျွန်တော်တိုင်းပြည်ရဲ့အဲ့ဒီဟာကဘာလဲဆိုလီဒါရှစ်မှာရှယ်ရင်းလုပ်ခြင်းနဲ့စိတ်မရှိတဲ့ပြဿနာကအာဒီအကျိုးဆက်တွေဒီနေ့ကြုံရတဲ့ပဋိပိတ္တူကလည်းပါတယ်လို့ကျွန်တော်ကတော့မြင်တယ်
ဟုတ်ကဲ့ကျွန်တော် ကောမှုဆိုဒီတိုင်းပေါ်မှာရှိပါလားကောမှုဆိုကြားပါလားကြား
တယ်ကြားတ
ယ်ဟုတ်ကဲ့ကောမှုဆိုကျွန်တော်နောက်တစ်ချက်နေချင်တာကဒီနိုင်ငံကဆက်ဆံရေးပါအခုကုလသမဂ္ဂလို့ကတော့မှဆွေးနွေးလာတဲ့အခါမှာအနောက်နိုင်ငံတွေဘက်ကအရင်ကလိုမြန်မာနိုင်ငံကိုပြစ်တင်ဝေဖန်ပြောလာတဲ့ထုံးစံတိုင်းနဲ့အရင်ကပုံစံမျိုးပဲရုရှားလူတည်ရုပ်တူကအတော်လေးကိုခုခံကာကွယ်လာရောမြန်မာနိုင်ငံနေနဲ့နိုင်ငံကဆက်ဆံရေးမှာ2007နောက်ပိုင်းမှာနောက်နိုင်ငံနေနဲ့ပုံနီးလာပြီးမယ်အခုအနေနဲ့ဆွေးရလက်ထက်ပါဘာပြောတည်ရုပ်အရှားနဲ့ဆက်ဆံရေးလည်းရှိလာတော့ဆက်ဆံရေးကရင်းပုံစံပြန်ဖြစ်လာနိုင်လားတည်ရုပ်နဲ့ရုရှားနဲ့ပုံနီးသွားနိုင်လား
မဟုတ်အခုအနေထားကတော့အဲ့ဒါကိုတွန်းပို့နေလို့ဖြစ်နေတာပဲလေအဲ့ဒါကိုတွန်းပို့နေလို့ဖြစ်တယ်ဒါမှမဟုတ်ပုံပုံနိုင်ကရွေးချင်တာလည်းဖြစ်နိုင်ပါတယ်အခုဆိုတော့ကျွန်တော်တို့အနေနဲ့အဲ့လိုအခြေအနေမျိုးကိုတွန်းပို့ခံနေရတယ်ဒီတစ်ချက်ကဒီအထူးသဖြင့်တော့ဒီရကိုင်းပြဿနာကိုကျွန်တော်မဖြေရှင်းနိုင်လို့ရှိရင်ဒီကျွန်တော်တို့အနေထားဥပမာလို့အနောက်အုပ်စုနဲ့ပေါ့နော်ဆက်ဆံရေးကတော်တော်ကိုဟိုတင်းတင်းမာမာဖြစ်သွားမဲ့သဘောဖြစ်တယ်ကျွန်တော်တို့အဲ့လိုပဲယူဆတယ်ဒါမဲ့လောလောဆယ်ဆယ်အနေထားမှာတော့ကျွန်တော်အဲ့လောက်ကြီးအထိတော့ကျွန်တော်တော့ဟိုဘယ်လိုခေါ်မလဲဟိုမထင်သေးပါဘူးအဲ့လောက်ကြီးကြီးမထင်သေးဘူးဟိုတစ်ချက်ကဒီကိစ္စကဥနာစီးရရရေးဥဆောင်ရမှုတွေနဲ့တိုက်ရိုက်သက်ဆိုင်နေတဲ့အခါကျတော့ဥနာလိုတက်မတော်နဲ့ပတ်သက်လို့ဆက်ဆံရေးတွေဖြတ်တောက်တာပါ냐စီးရရရေးဘယ်လိုခေါ်မလဲအခုဒီကိစ္စတွေမှာဟိုရပ်တန့်တာပါ냐အဲ့ဒါတွေကတော့ဖြစ်ကောင်းဖြစ်လာနိုင်တယ်လို့ကျွန်တော်တော့အဲ့လိုထင်တယ
်ဒီ
ပိုင်းမှာလည်းပဲဒီအနောက်နိုင်ငံတောင်းဆောင်တွေအနေနဲ့ကဟိုကျွန်တော်တို့ရဲ့ဟိုနိုင်ငံရဲ့အကြက်တဲကိုသူ့တစုံတရာသိတယ်လို့ကျွန်တော်တို့ထင်တယ
်ဟုတ်ကဲ့
ဒါပေမဲ့ကျွန်တော်အစိုးရဆုံးကိစ္စကအတူကလူစုပရက်ရှာနိုင်ငံတကာပြည်သူတွေကကျွန်တော်တို့ကိုဘယ်လိုမြင်နေသလဲအဲ့ဒီအမျိုးကျွန်တော်မပြောင်းနိုင်ကျွန်တော်ဒုက္ခတွေ့နိုင်တယ်ကျွန်တော်တို့အဲ့ဒါကိုကျွန်တော်အစိုးရဆုံးမှာဖြစ်ပါတယ်
ကျွန်တော်ဒါနဲ့ပတ်သက်လို့ကုဆင်းကြီးကိုနောက်ဆုံးမေးချင်ပါတယ်ဒေါ်ဆန်းစုကြည်နဲ့ပတ်သက်လို့ကအစအနောက်နိုင်ငံတွေမှာခုနပြောလို့ပေါ့နော်အော်စတိုတက်ကတူမှာပုံဓာတ်ပုံဖြုတ်ချတာတော့ကအစဖြစ်ခဲ့တော့အခါကျတော့ဒီပုံရိပ်ကိုပြန်ပြီးတော့ထိန်းနိုင်ပါမလားကိုစိန်ဝင်းရဲ့အမြင်သိကြပါလေကျွန်တော်တမနစ်တော့ပဲရပါတယ
်အဲ့ဒါတော့ဒေါ်ဆန်းစုကြည်ကမူတည်ပါတယ်သူရဲ့ပုံရိပ်ကတော့တော်တော်လေးကြာပါသူ့ကိုဒီဟိုနော်ဟိုတကယ်ဟိုပဲအဲကိုကိုကြဲတဲ့နေရာနေပြီးတော့ဒါမျိုးဟိုသူမဟာပြုတ်ကန်ဖြစ်ပြီးတော့ဒါမျိုးကြာပါတော့လေအဲ့တော့တာဝန်ပြန်ဆယ်ဖို့ဆိုတာတော့ဒေါ်ဆန်းစုကြည်ရဲ့စွမ်းကောင်းရင်းနဲ့သူ့ရဲ့လုပ်ချင်တဲ့စိုက်ကျင်တဲ့စိတ်ကိုပူပြီးပါရမယ
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ daily life season အချင်းစစ်တော်လို့ပါပါဝင်ဆွေးနွေးပေးတဲ့ဥအောင်မိုးစောဥစင်ငင်းနောက်တနေ့တော့ရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ daily life season ကျွန်တော်ရှင်းလင်းပြပါခင်ဗျာ